ူတဲ့ကျွန်တော်တို့ကပိတ်ဆို့မှာတော့မဟုတ်ပါဘူးသူတို့ဟိုဆက်လက်ရည်တည်ဖို့အတွက်ကျွန်တော်တို့အဓိကကြားတဲ့ဗန်နာရေးအရင်မြစ်တစ်ခုဖြစ်နေတယ်ဖြစ်နေတဲ့အတွက်မလို့ကျွန်တော်တို့ကဒီအခွန်ကိုကျွန်တော်တို့ဟိုအလှည့်များကျွန်တော်တို့တာစီပိတ်ဆို့ဖို့ကျွန်တော်တို့ကြိုးစားလိုက်တာဖြစ်ပါတယ်ပြီးရင်တော့ကျွန်တော်တို့ကဒုတိယအဆင့်အနေနဲ့ကတော့သူတို့ရဲ့နောက်ထပ်ဝင်ငွေရလန်းအဓိကရတဲ့ဗန်နာရေးအရင်မြစ်ပေါ့လေရင်းနှီးတဲ့တဘာဝတန်ခွေရရနေတဲ့ဝင်ငွေတွေရှိပါတယ်နောက်တစ်ခုကနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းတွေရနေတဲ့ဝင်ငွေတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရနေပြီးရရှိနေတဲ့ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကဟိုမြန်နိုင်သမျှအမြန်ဆုံးပေါ့လေအခုကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်သမျှနီးလမ်းပေါင်းစုံနဲ့ကျွန်တော်စူးစမ်းပြီးတော့ပိတ်ဆို့တော့မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာတို့ကအဲ့တော့ဒီအခွန်နဲ့ဒီရေနံသဘာဝဓာတ်ငွေနှစ်ခုကိုဦးစားပေးပြီးလုပ်မယ်ဆိုတော့ဒီနှစ်ခုကဘလောက်များအရေးပါပါလို့လဲရှင်ဆရာ
ဟုတ်ကဲ့မသိကြီးတိုင်းကျွန်တော်တို့ဒီအစိုးရတည်းရလေပတ်ဖို့အတွက်ပေါ့လေဒီဘတ်ဂျက်နှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ရာသားဘတ်ဂျက်ကအချမ်းများဖြစ်ဆိုလို့ရှိရင်အနည်းဆုံးပေါ့လေခန့်မှန်းကြည့်ပေါ့ကျွန်တော်ရူဘီလီယံချက်ဘီလီယံ2000ခွဲလောက်လူတယ်ဗျဒီ2000ခွဲလောက်လူတဲ့အထဲမှာအဓိကဝင်ငွေရရလန်းဖြစ်တဲ့အခွန်နဲ့ပေါ့လေခုနနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများလို့ခေါ်တဲ့အဲဟိုပါလေရေနံတပါပေါ့တငွေအပါဝင်ပေါ့လေဒီဝင်ငွေနှစ်ခုကရာခိုင်နှုန်းအဖြစ်ကျွန်တော်တို့က80ရာခိုင်နှုန်းလောက်ရှိနေတယ်ဥပမာအဖြစ်ပြောလို့ရှိရင်အခွန်ကကျွန်တော်တို့ဘီလီယံ8000ကျော်ရှိပါတယ်နောက်တစ်ခုကဒီနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများရဲ့ဝင်ငွေပေါ့လေခုနကကျွန်တော်ရေနံတဘာဝတက်ငွေအပါအဝင်ဒီဝင်ငွေကကျွန်တော်ဘီလီယံအထက်12000လောက်ရှိပါတယ်ဆိုလိုတာကအစိုးရလိုအပ်နေတဲ့စုစုပေါင်းသူတို့ဟိုရန်နီယာလေပတ်ဖို့အတွက်စုစုပေါင်းအသုံးစရိတ်ကဘီလီယံ2000ခွဲလောက်လူတာမှာအခွန်ကဘီလီယံ8000လောက်ရှိတယ်ခုနကကျွန်တော်ပြောတဲ့နိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့များအဖွဲ့အစည်းတွေရနေဝင်ငွေကကျွန်တော်တို့ဝိုင်းနေကအပါဝင်ပေါ့လေအဲ့ဒီဥစ္စာကဘီလီယံ12000လောက်ရှိပါတယ်ရှိတော့ဒီနှစ်ခုပေါင်းလိုက်လို့ရှိရင်ဘီလီယံ2000ရှိပါတယ်ဗျအဲ့တော့ဒီဘီလီယံ2000ကကျွန်တော်တို့ကနေပြီးတော့ဟိုတားဆီးနိုင်ခဲ့မယ်ပိတ်ဆို့နိုင်ခဲ့မယ်ဆိုရင်ဒီအစိုးရအနေနဲ့ရန်ရရက်ဖို့အတွက်သူတို့မှာပတ်စံလုံလောက်တဲ့ပတ်စံဟိုရှိစရာအကြောင်းကိုမရှိတော့ပါဘူးဟိုဆိုလိုတဲ့သဘောကတခြားကလည်းသူတို့ရရင်ရဆောင်ကပလောစင်မရှိပါဘူးကျွန်တော်တို့ကဒီပြိုင်နယ်ထဲမှာလည်းအဲခုနပြောနေတဲ့နိုင်ငံခြားအရန်ငွေတွေကိုလည်းကျွန်တော်တို့ပိတ်ဆို့ဖို့ဟိုတားဆီးဖို့ကျွန်တော်တို့စဉ်းစားထားတဲ့အခါကျတော့အစိုးရအနေနဲ့တကယ့်ကိုဒီရန်ရလေပတ်ဖို့အတွက်လိုအပ်တဲ့ဘတ်ဂျက်ကအကျတဲတကယ်ဖြစ်သွားမှာပါဗျဟုတ်ကဲ့
ဟုတ်ကဲ့ရှင်ဆိုတော့ဆရာတို့ဒီလုပ်ငန်းစဉ်တွေကိုလုပ်နိုင်ဖို့ပေါ့နော်ဘလောက်လောက်အကာလအဖြစ်ဘလောက်လောက်မှန်ထားပါသလဲရှင်အချိန်ကာလအဖြစ
်အချိန်ကာလကတော့ခုနလိုဒီအခွန်ကိစ္စဆိုတာတော့ကျွန်တော်တို့ဥပဒေထုတ်လိုက်တယ်ပြည်သူလူထုအခွန်တန်းပြည်သူတွေကလည်းဒီဥပဒေပေါ်မှာအာတရားကူသူတို့ဘက်ကလည်းအတက်တရောနဲ့ပူပေါင်းဆောင်ရွက်နေလို့လည်းယုံကြည်တယ်ဆောင်ရွက်ခဲ့တယ်ဆိုလို့ရှိရင်တော့အခွန်ကိစ္စကတော့ကျွန်တော်တို့ဟိုချက်ချင်းပဲကျွန်တော်တို့စတင်ပြီးတော့အောင်မြင်ပြီလို့ကျွန်တော်တို့ယူဆလို့ရပါတယ်ဒုတိယချက်ကတော့ကျွန်တော်တို့ခုနပြောနေတဲ့ပြည်နယ်နဲ့တဘာဝတန်းွေလို့ဘာလို့ကနေပြီးတော့ဝင်တဲ့ပတ်စံတွေကိုခုကျွန်တော်တို့ကနေပြီးတော့ဓာရီကိုတက်ဆိုင်ရပေါ့လေဒီကမ်းလွန်ရင်းနဲ့လုတ်ွက်ကိုလုတ်ကင်နေတဲ့ကုမ္ပဏီတွေကိုကျွန်တော်တို့အနေနဲ့ကတရားဝင်ကျွန်တော်တို့ဟိုစာလမ်းပို့ပြီးတော့ဒီဥစ္စာတွေကိုရဆိုင်ထားဖို့တော့တော်တော်စီဒီအစိုးရကိုကျွန်တော်တို့ပြီးသွင်းခြင်းမရှိဘဲနဲ့သူတို့ရဲ့နိုင်ငံခြားအကောင့်တွေထဲမှာပဲအဲသူတို့ဒီပတ်စံတွေကိုထိမ့်သိမ်းထားဖို့ ਨੇ ကျွန်တော်တို့ကနေပြီးတော့လိုအပ်တဲ့ instruction တွေပေးပြန်ပေးတဲ့အတိုင်းပဲသူတို့အတိအကျနိုင်တာဆောင်ရွက်ဖို့ဆိုတဲ့စာတွေကျွန်တော်တို့ထုတ်ပါမယ်ထုတ်တဲ့အခါမှာလည်းထိရောက်အောင်ကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့တော့အဲ့ဒီဟာတွေပုံမှာမူတည်ပြီးတော့မှသူတို့ဘက်ကပူပေါင်းဆောင်ရွက်မှုအနေထားပေါ်မူတည်ပြီးတော့မှကျွန်တော်တို့ကအကောင့်ထဲအများဆုံးပေါ်ပေါ့လေကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်ဗ
ျဟုတ်ကဲ့ရှင်နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုဘက်ကတော့မြန်မာအစိုးရရဲ့ဒီငွေကြေးဒေါ်လာတန်းတစ်ထောင်ကိုချက်ချင်းပဲဒါ freeze လုပ်လိုက်တာပေါ့နော်ထုတ်လို့သွင်းလို့ဘာမှလုပ်လို့မရတော့ဘူးဆိုပြီးတော့လုပ်ပါတယ်တခြားနိုင်ငံတွေမှာရောဒီလိုဟိုမြန်မာအစိုးရပိုင်ငွေကြေးတွေများရှိတယ်လို့သိထားပါသလားရှင်ဆရာတို့
အမေရိကန်ကတော့ကျွန်တော်တို့ဒီ executive order ထုတ်ပြီးတော့ US dollar 1 billion ကိုသူတို့ freeze လုပ်ထားတယ်ပေါ့ဗျာအဲ့တော့အလားတူပဲကျွန်တော်တို့နိုင်ငံကနေပိုင်ဆိုင်ထားတယ်ဆိုတော့ဟို reserve ban นี่ပေါ့နော်နိုင်ငံခြားအရန်ငွေကိုကူကြားတော့စင်ကာပူတော့ဗျာ UOB တို့ OCBC တို့မှာကျွန်တော်တို့အဲ US dollar 5.7 billion ရှိပါတယ်ဆိုပြီးတော့ကျွန်တော်တို့ကြားနေရတာရှိပါတယ်ရှိတဲ့အခါကျဒါတွေနဲ့ပတ်သက်ပြီးတော့ ဟိုတပတ်ကတော့စင်ကာပူအစိုးရဘက်ကတော့ဟိုအစိုးရအရာရှိကနေပြီးတော့သူတို့စီမှာဒီဗန်ဒီမှာမရှိပါဘူးဆိုရင်းဆိုထားတာရှိပါတယ်။သို့တော့ရိုက်တာတို့ဘာလို့မှညတော့လည်းသတင်းတွေထဲမှာဒီဗန်ဒီမှာရှိပါတယ်ဆိုပြီးတော့သတင်းရေးသားဖော်ပြမှုတွေလည်းရှိပါတယ်။ဒါလေးနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ကတော့ကုသဆိုင်ရာပေါ့လေဒီဗန်ဒီကိုကျွန်တော်လှမ်းပြီးတော့ကုဒီအပိုင်းမှာပဲကျွန်တော်အနေနဲ့အဲတရားဝင်ဆက်သွယ်ပြီးတော့ဒီသူတို့စီမှာကျွန်တော်တို့နိုင်ငံကပိုင်ဆိုင်တဲ့ပေါ်လေနိုင်ငံသားအရန်ငွေဒီလက်ခံတာရှိမရှိဆိုတဲ့အချက်ကိုကျွန်တော်အရင်ဥစွာပေါ်လေတည်ချောင်းကျွန်တော်စုံစမ်းမေးမြန်းပါမယ်။တကယ်ပြီးအဲ့ဒီအချိန်မှာသူတို့ကနေပြီးတော့ဟိုရှိတယ်ဆိုခဲ့လို့ရှိရင်လေဒီရှိနေတဲ့ဥစ္စာတွေကိုကျွန်တော်တို့ရဲ့တည်ဆဲဆိုရရင်ကုစားပေါ်လေကျွန်တော်ကတောင်းရင်ယူထားရတဲ့အသင်းမင်းလစ်စာတယောက်ဒီနဲ့ဒီပတ်စံတွေကိုစေအုပ်စုဘက်ကိုကျွန်တော်တို့လလွဲပြီးပြောင်းတာမျိုးတနည်းနည်းနဲ့ကျွန်တော်တို့အဲလွှဲပြောင်းပြတာမျိုးမဖြစ်အောင်ကျွန်တော်အနေနဲ့အတက်နိုင်ဆုံးကျွန်တော်ဘက်ကနေပြီးတော့ဟိုစူးစမ်းဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့ပြီးတော့နံပါတ်1အချက်ကတော့ခုချားတော့ချားနေရပါတယ် 5.7 billion ပေါ့အဲ့ဒါကိုကျွန်တော်အနေနဲ့ကတော့ခုဒီအပိုင်းမှာပဲခုကျွန်တော်လည်းခုသူတို့နဲ့ချိန်ဆဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်အလင်းမြန်ကျွန်တော်စီစဉ်ဆောင်ရွက်နေပါတယ်ဗျ
ဟုတ်ကဲ့ပါရှင်ဆရာဦးတင်ထွန်းနိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ